ယနေ့သာသနာတော်နှစ်2558ခုနှစ်ကောဇာတက္ကရေ1385ခုနှစ်နေုံလာဇန်9ရက်2013ခုနှစ်ဇွန်လ18ရက်တနင်္လာနေ့မှာစကိုင်းတောင်ရုံမြတ်ဆက်ကြအကြောင်းတိုက်သို့လာရောက်ပြီးကုသပြုကြတာကမန္တလေးမြို့ပွဲကုန်းရက်မှာနေထိုင်တဲ့ဒါယကာကြီးဦးချစ်ဒါယကာမကြီးဒေါခင်ဆင်သာသမီးမြေတစုဦးဝင်းအောင်ဒေါခင်စေတင့်မိသားစုဦးသက်ထွန်းဒေါ်ကျေးမုံမြင့်မိသားစုပလန်ညွန်စီဆက်တစ္ဆက်မိသားစုများဖြစ်ပါတယ်မိမိတို့ကမြတ်ဆက်ကြအကြောင်းတိုက်သို့လာရောက်ပြီးတော့မိမိတို့ဘိုးဘွားများဆောက်လုပ်ခဲ့တဲ့ငမကြီးရွာမှာရှိနေတဲ့မြေနဲ့တကဝနှစ်ထပ်တိုက်အုတ်တိုက်အဆောက်အုံကိုမြတ်ဆရာကျောင်းတိုက်ဗရဏနာယကဆရာတော်ရှင်တကပြည်ဝန်သားအားအမျိုးဘာသာသာသနာကြီးပွားရေးလုပ်ငန်းများလှုပ်ဆောင်စေနိုင်ရန်ရည်စူးမှန်းထားပြီးတော့လှူဒန်းခြင်းကိုအကြောင်းပြုပြီးတန်ဃာတော်350တို့အားနေ့လယ်ကဆွမ်းပေါ်စဉ်များဆက်ကပ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုနာယကဆရာတော်6ပါးတို့အားတပါးတပါးလင်1000ကျပ်တန်ဝုထုဝုပစ္စည်းများလှူဒန်းခြင်းကနဝဇကစာချဆရာတော်16ပါးတို့အားတပါးတပါးအတွက် 5000 ကျပ်တန်ဝုထုပစ္စည်းများလှူဒန်းခြင်းတန်ဃာတော်322ပါးတို့အားတပါးတပါးအတွက် 2000 ကျပ်တန် 2000 ကျပ်တန်ဝုထုပစ္စည်းများလှူဒန်းခြင်းဓမ္မပူဇာအဖြစ်သင်္ကန်းဆွမ်းဆန်တော်ပဲစီတမုံဘုံမျက်နှာတုပ်ဘဝတပတ်ကြီး3000ကျပ်တန်ဝုထုပစ္စည်းများလှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုပြုလုပ်တယ်။ပါရမီပြည့်ပဲ့များဖြစ်ကြတဲ့ဥပ္ပိုလ်တော်များကျင့်မိသားစုကဓမ္မပူဇာအဖြစ်ပဲစီတတဘုံမုံဘုံတဘုံနဝကမ္မ1000ကျပ်တန်ဝုထုပစ္စည်းများလှူဒန်းခြင်းဥတင်အောင်ဒေါခင်စိန်မိသားစုက1000ကျပ်ဥမြဦးဒေါ်သိန်းသေးမိသားစုက1000ကျပ်ဥမြင့်ဝေဒေါ်သိန်းသိန်းဤမိသားစုက1000ကျပ်ဒေါ်ညိုညိုလိုင်က3000ကျပ်ဒေါ်တူတူက3000ကျပ်နဲ့စေပစ္စည်းများလှူဒန်းခြင်းဆိုပြီးတော့ပါရမီပြည့်ပဲ့ကုသိုလ်ရှင်များကလည်းဝိုင်းဝန်းပြီးတော့လှူဒန်းကြတယ်ထိုမှတပါတရဏဂုံ3ပါးနဲ့တကွာတီလာတော်မြတ်ကိုလည်းပဲခံယူဆောက်တည်ကြတယ်ဖျားရှင်ဟောကြားတော်မူခဲ့တဲ့ပရိတရားတော်မြတ်ကိုလည်းပဲယိုယိုသေးသေးလေးလေးစားစားနာယူကြတယ်။ဒီတော့ယနေ့ဒါနသီလဘာဝနာကောင်းမှုမျိုးစုံကိုမိမိတို့စွမ်းအားရှိသည်မြတ်အစီပူအာထုတ်ပြုလုပ်တယ်ပေါ့။အဲ့တော့တဂါကြီးဦးချစ်ကနေပြီးတော့ဘုန်းကြီးကိုလူတန်းနဲ့မော်ကွန်ကြောက်စာလေးကိုဘုန်းကြီးကအလုံးဖတ်ပြပေးမိပေါ့။မြေနဲ့တကဝနှစ်ထပ်အဆောက်အုံတိုက်တာလှူဒန်းခြင်းမင်္ဂလာမောကွန်းကြောက်စာဘဝတစ်ပါးသို့ပြောင်းသွားကွယ်လွန်ခဲ့ကြတော့ငမကြီးရွာအဖိုးဖြစ်သူကျောင်းတရကကြီးဦးစအဖွားဖြစ်သူကျောင်းတရကမကြီးဒေါ်ညိတ်သားဖြစ်သူဦးဒီကတမီဒေါ်တင်ယုံမြေဦးထွန်းဝင်းဒေါ်မြာမီတို့ကငမကြီးရွာမှာတည်ရှိတဲ့မိမိတို့ဘိုးဘွားများပိုင်ဆိုင်ခဲ့တဲ့မြေနဲ့နှစ်ထပ်အုတ်တိုက်အဆောက်အုံကြီးကိုမတ်ဖို့နိဗ္ဗာန်သို့ရရရောက်ရမျက်မှောက်ပြုပါရစေရန်ရည်တမ်းကြ၍စကိုင်းတောင်ရုံမြတ်ဆက်ကြအကြောင်းတိုက်ဗရဏနာယကဆရာတော်ရှင်အိန္ဒဂါပြည်ဝန်သားအားအမျိုးဘာသာသာသနာကြီးပွားရေးလုပ်ငန်းများကိုဆောင်ရွက်စေနိုင်ရန်ဝမ်းမြောက်ဝမ်းသာလှူဒန်းကြပါသည်ရှင်ဘုရားတဲ့ဣဒံမေပုံညာနိဗ္ဗာန်တပစ္စယဟောတုမိဘဘိုးဘွားများအာကိုစားပြု၍လှူဒန်းကြသောကုသိုလ်ရှင်များနံပါတ်1ဦးချစ်ဒေါခင်ဆင့်သာသမီမြေမိသားစုနံပါတ်2ဦးဝင်းအောင်ဒေါခင်စေတင့်မိသားစုနံပါတ်3ဦးသက်ထွန်းဒေါ်ကျေးမုံမြင့်မိသားစုသာသနာတော်နှစ်2558ခုနှစ် 1385ခုနှစ်မေယုံလာဇန်9ရက်2033ခုနှစ်ဇွန်လ18ရက်တနင်္လာနေ့ဆိုပြီးတော့ရေးသားထားတယ်ပေါ့အဲ့တော့ဘုန်းကြီးအနေနဲ့ယနေ့လှူဒါန်းခြင်းကိစ္စအဝဝအတွက်မိမိတို့ပြုလုပ်ကြတဲ့ကုသိုလ်များနဲ့ဆက်ပြီးတော့ဝမ်းမြောက်ခြင်းကိုဖြစ်စေတတ်တဲ့လိုက်နာကျင့်သုံးဖွဲ့ရာဖြစ်တဲ့နှုမောဒနာတရားတစ်ပုဒ်လိုက်နာကျင့်သုံးဖို့ရာတရားတစ်ပုဒ်ကိုတန်ဖိုးမြင့်လူသားဆိုပြီးတော့ဒီကောင်းစီလေးနဲ့ဟောပေးမယ်အဲ့တော့တန်ဖိုးမြင့်လူသားဆိုတဲ့အကြောင်းကိုမဟောကြားခင်မှာဒီတိုက်တာအဆောက်အုံနဲ့ပတ်သက်ပြီးတော့ယနေ့တခါကြီးဦးချစ်ကကောင်းဆောင်ပြီးတော့လူဒန်းနေပေါ့တခါကြီးဦးချစ်အနေနဲ့လွန်ခဲ့တဲ့3 4 5နှစ်ကလေးကဒီမြေနဲ့ဒီတိုက်တာအဆောက်အုံကိုမြမားမှာစာတင်တိုက်ဖွင့်မှုအတွက်ဘုန်းကြီးကိုလူတန်းပါတယ်လူတန်းမှုကံလန်ခဲ့ပါတယ်တခါကြီးနေနဲ့ဘိုးဘွားတွေမိဘတွေကုသိုလ်တရားဥပနိဒယတတိနဲ့တူပွားစေခြင်းအကျိုးငါစာတင်တိုက်ဖြစ်အောင်လုပ်မယ်စာတင်တိုက်ဖြစ်လို့ရှိရင်တော့မိဘဘိုးဘွားတွေကုသိုလ်တွေတိုးမှာပဲဒီရည်ရွယ်ချက်နဲ့လျှောက်ထားခဲ့ဖို့ပါတယ်ဒါကတခါကြီးရေမော်မြက်တဲ့ဆန္ဒကောင်းလဲကောင်းပါလေဒါပေမဲ့လို့ဦးဇင်းတို့ဘုန်းကြီးတို့အနေနဲ့ကြတော့ကိုရွာကိုပြန်ပြီးတော့သုံးသက်ကြည့်တယ်ကျောင်းနေရာရွာပြင်ဘက်မှာတည်ရှိနေကြတယ်ခုလက်ရှိတိုက်တဲ့အိမ်ကရွာထဲမှာတည်ရှိတယ်ပဝန်းကျင်မှာလည်းအိမ်လေးရှိတယ်လက်ဖေးဆိုင်လေးရှိတယ်အမြဲတမ်းတချင်းတန်တွေကြားနေရတော့ရွာဆိုတာကရွာပြင်ပတ်မှာစာတင်တိုက်လုပ်ရင်တောင်မှဖြစ်မြောက်ဖို့မလွယ်ဘူးအဲ့တော့ရွာထဲမှာစာတင်တိုက်လုပ်တယ်ဆိုရင်ဘယ်နည်းနဲ့မှဖြစ်ဖို့မလွယ်နိုင်ဘူးအလူခံလည်းပဲကြောင်တကြောင်တိုးယုံပဲရှိမှာကိုယ့်အတွက်အဆောက်အုံလူခံတယ်ဆိုတဲ့နာမည်တစ်ခုပဲရမှာကောင်းကျိုးတွေလုံနိုင်ဖို့မလွယ်တော့ဘူးဆိုပြီးတော့ကိုပြန်ပြီးတော့ချင့်ချိန်ကြည့်ပြီးတော့ဘုန်းကြီးကတခါကြီးဦးချစ်လူတန်းခဲ့တာကိုညင်းပယ်ခဲ့တယ်ပေါ့တခါကြီးဦးထွန်းဝင်းနဲ့ဆက်ပြီးတော့ရဲရွာအကျိုးအတွက်စာကြည့်တိုက်ကောင်းကောင်းမွန်မွန်ကြီးလှုပ်ပြီးတော့လှူခွင့်ရရင်တော့လှူခံခြင်းတယ်လို့ဘုန်းကြီးကဒါမျိုးပဲပြန်ပြောခဲ့တာဒီတော့တခါကြီးဦးထွန်းဝင်းကလည်းပဲသဘောပေါက်ပါတယ်လို့ဒီလိုလျှောက်ခဲ့တယ်ပေါ့လျှောက်ခဲ့တော့တခါကြီးဦးထွန်းဝင်းဆန္ဒစာကြည့်တိုက်လို့ဖို့သဘောတူတယ်ဒါကိုသာသမီများဖြစ်ကြတယ်မာတင်တို့မောင်သက်ထွန်းတို့ကိုပြောခဲ့တယ်ပေါ့ဘုန်းကြီးကိုလည်းလျှောက်ခဲ့တယ်အဲ့တော့ယနေ့တခါကြီးဦးချစ်နဲ့တိုင်ပင်ပြီးတော့တခါကြီးဦးချစ်ကလည်းပဲစာကြည့်တိုက်ရဲ့သဘောကိုဘုန်းကြီးကိုမေးမြန်းတဲ့အခါဘုန်းကြီးကကြောက်မှလှုပ်ထားတာလေးတွေကိုပြောပြခဲ့တယ်ဒါကြောင့်ဘုန်းကြီးကတခါကြီးလှူဒန်းခဲ့တဲ့စာကြည့်တိုက်အတွက်ဆိုတာကိုတော့လှူဒန်းမှုကိုလက်ခံခဲ့တယ်တစ်ချိန်မှာခွင့်တင့်လို့စာတင်တိုက်ပြန်ပြီးတော့လှုပ်ဆောင်ခြင်းနဲ့လှုပ်ဆောင်လို့အဆင်ပြေမယ်ဆိုရင်လည်းဘုန်းကြီးကပြန်ပြီးတော့ပြောင်းပြီးလှုပ်ပေးဖို့ဝန်မလေးပါဘူးဒါလှူခံထားပြီဆိုရင်စာတင်တိုက်ဖြစ်နေပြန်လှုပ်မယ်ဆိုရင်လည်းလှုပ်ခွင့်ရှိပါတယ်တကယ်လို့များပတ်ဝန်းကျင်အခြေအနေမျိုးရွာအခြေအနေရလှုပ်တဲ့လှုပ်ထိုက်တယ်ဆိုရင်ဘုန်းကြီးနေနဲ့လှုပ်ပေးဖို့ဒါဆန္ဒရှိတယ်လှုပ်လဲလှုပ်ပေးခြင်းနဲ့ပေါ့ယခုအခြေအနေမှာတော့မဖြစ်တဲ့အတွက်ဒါစာကြည့်တိုက်လုပ်ပြီးတော့ဒီနေရာမှာဘုန်းကြီးလှူဒန်းခဲ့တဲ့ပညာရေးထောက်ပံ့မှုအတင်းဌာနချုပ်အနေနဲ့လုပ်ပြီးတော့ရက်ကျိုးရွာကျိုးသာသနာကျိုးတွေကိုဘုန်းကြီးအနေနဲ့ဆောင်ရွက်သွားမယ်ဆိုတော့ဒါလေးကိုလည်းပြောလို့ပါတယ်အဲ့တော့ဒါပြောပြီးတဲ့နောက်မှာတန်ဖိုးမြင့်လူသားဒါလေးကိုဘုန်းကြီးနည်းနည်းလေးပြောပေးအောင်ဘုန်းကြီးတို့လူတစ်ယောက်တန်ဖိုးရှိတဲ့လူသားတန်ဖိုးမြင့်တဲ့လူသားပါဝကြည့်ပြီးတော့သတ်မှတ်ကြလေဆိုတော့ကိုယ့်ရဲ့အကြိုက်အလိုက်အမျိုးမျိုးသတ်မှတ်ကောင်းသတ်မှတ်ကြမှာပဲတချို့ကလည်းပဲငွေကြေးချမ်းသာတာဒါတန်ဖိုးရှိတာပေါ့ဒါကြောင့်မို့ဒီလိုရည်ရွယ်ချက်တွေနဲ့တရားသဖြင့်ရောမတရားသဖြင့်ရောငွေကြေးရှာနေတဲ့ပုံကိုယ်ရှိနေကြတာပဲတချို့ကလည်းပဲယာဓုအာနာမြင့်ရင်လူဆိုတာတန်ဖိုးရှိလူသားဖြစ်တယ်ရာဓုအနာရှိဖို့အတွက်တရားသဖြင့်ရောမတရားသဖြင့်ရောမြင့်အောင်လုပ်နေကြတာပဲတချို့ကလည်းပဲဘွဲဒီဂရီမြင့်လို့ရှိရင်လူရာဝင်တဲ့တန်ဖိုးရှိတယ် ဒီလိုမြင်ပြီးတော့ဘွဲဒီဂရီရရှိဖို့အတွက်ကြိုးစားအားထုတ်နေကြတာဒါကတော့ကိုယ်တန်ဖိုးထားမှုပုံမှာမူတည်ပြီးတော့ကိုယ့်ရဲ့လှုပ်ရှားမှုတွေဟာဖြစ်နေကြတာဒါအပြစ်တော့မဆိုသာဘူးပေါ့သို့တော့ဒါမှန်ကန်တဲ့ဤလန်ဟုတ်ပါရဲ့လားမှန်ကန်တဲ့အယူဆဟုတ်ပါရဲ့လားဒါလေးကိုဘုန်းကြီးတို့သုံးသပ်ရမယ်ပေါ့တောင်မြို့မာကန္တဝန်ဆရာတော်အရှင်စနကပြီးတော့တဘုန်းကြီးတို့ဆရာတော်ကြီးရဲ့တဘဝတန်တရာဆိုတဲ့ကိုယ်တိုင်ရဲ့အထုပ်ပတိကျမ်းထဲမှာတန်ဖိုးရှိလူသားတန်ဖိုးမြင့်လူသားဘယ်လိုဖြစ်တယ်လဲဆိုတာနေတန်းမှာရေးထားတာလေးအရေးမြဲလေးဘုန်းကြီးပြောပြမယ်ပေါ့ဒီစကားကဘုန်းကြီးတို့ဟိတောပရိသလာတဲ့စကားပေါ့ဘယ်လိုမိန့်ထားလဲဆိုတော့တောဇာတောရေနာဇာတိနာဝွန်တော်ယာတိတမုံနတေပရိဝတိနိတန်တာရီမရိတောကိုဝါနာဇာယတိဒေဝေရပါလဲဆိုတော့လူတယောက်မွေးဖွားလာတယ်။ตาယရဏမွေးဖွားလာတယ်။သမီးယရဏမွေးဖွားလာတယ်။ဒီလိုတော့လူတိုင်းပြောနေကြတာပဲ။ဒါပေမဲ့လို့တဲ့မွေးဖွားလာတဲ့လူတိုင်းကိုตาယရဏသမီးယရဏမွေးဖွားလာပါတယ်လို့ကောက်ချီပေးဖို့ရမသင့်တော်ပါဘူးတဲ့။ဘလို့ပုဂ္ဂိုလ်မျိုးမှตาယရဏလေးမွေးဖွားလာတယ်။သမီးယရဏလေးမွေးဖွားလာတယ်ပြောတင်တယ်လေဆိုတော့သောဇာတော်ရေနာဇာတိနာဝွန်သောယာတိတမုံနတေနဲ့တာတယောက်ကိုမွေးဖွားလိုက်တယ်တမိယရဏတယောက်ကိုမွေးဖွားလိုက်တယ်ဒီကိုမွေးဖွားလိုက်တဲ့တာယရဏတမိယရဏကိုအကြောင်းပြုပြီးတော့ကိုစီကကိုကွဲတဲ့ဘာသာသာသနာကြီးမြင့်တက်သွားမယ်ကိုရဲ့ကြေးရွာရှိနေတဲ့လူတို့တွေစိတ်တရေရာမြင့်တက်သွားမယ်ဒါမှမဟုတ်လမ်းမနေတာနေပြီးတော့လမ်းမှန်ရောက်သွားမယ်ဒုစရိုက်လမ်းစဉ်ကနေသူစရိုက်လမ်းစဉ်ရောက်သွားမယ်အဲ့တော့ရဲရွာမှာအတိညာဉ်နှိမ့်ချနေတာနေမြင့်တက်သွားမယ်အဲ့တော့သားယရဏတယောက်ကိုအကြောင်းပြုပြီးသမီးယရဏတယောက်ကိုအကြောင်းပြုပြီးတော့ကိုစည်းကဲကိုကိုွယ်တဲ့အမျိုးဘာသာသာသနာကိုလူမျိုးကိုရဲရွာတိုးတက်သွားမယ်ဆိုရင်မြင့်တက်သွားမယ်ဆိုရင်အဲ့ဒီလိုပုံကမျိုးကိုသားယရဏမွေးဖွားလာပါပြီတဲ့သမီးယရဏမွေးဖွားလာပါပြီတဲ့လို့ပြောဆိုလိုက်ပါတယ်တဲ့ဒီလိုမှမဟုတ်ပဲနဲ့မွေးဖွားလာတဲ့သားယရနာကြောင့်သူ့လူကိုလူချမ်းသာအောင်ကြိုးစားတည်သွားတယ်။ကိုမိသားစုအတွက်ကြိုးစားတည်သွားတယ်။အဲ့တော့ကိုချမ်းသာဖို့ကိုမိသားစုချမ်းသာဖို့ဒီလောက်ကလေးစိတ်တက်ကလေးနဲ့မွေးဖွားလာတယ်။ပြီးတော့ကြိုးစားတယ်။စာဝနေရေးနဲ့ကာမဂုဏ်တွေခံစားတယ်။ပြီးတော့တည်သွားတယ်။ဒီလိုပုဂ္ဂိုလ်မျိုးဒီလိုပုဂ္ဂိုလ်မျိုးတော့သားယရနာတယောက်မွေးဖွားလာတယ်။သမီးယရနာတယောက်မွေးဖွားလာတယ်လို့ပြောဖို့မသင့်တော်ပါဘူးတဲ့။ဘာဖြစ်လို့လဲဆိုတော့ပရိဝတိနီတန်တာရီမရီတောကိုဝါနာဇာယတိတဲ့တန်တရာကြီးတွေမှာတဲ့တေသွားတဲ့ပုဂ္ဂိုလ်ဟာမွေးလာမှာပဲဒါဆူတောင်းเสียရမလို့မွေးလာတယ်တေသွားတယ်နောက်ပြီးတော့တေသွားတယ်ပြန်မွေးမယ်ဒါတွေဟာနိဗ္ဗာန်မရမချင်းတန်တရာထဲမှာကျင်လည်နေရမှာပဲအဲ့တော့တေသွားတဲ့ပုဂ္ဂိုလ်တယောက်ဘုန်းကြီးတို့ပြန်ပြီးတော့မွေးဖွားလာတယ်ဒါဘာမှထူးဆန်းတဲ့အရာမဟုတ်ဘူးမွေးဖွားလာတဲ့ပုဂ္ဂိုလ်တယောက်သေသွားတယ်ဒါတန်တရာရဲ့သဘောတည်းဘာမှထူးဆန်းတဲ့အရာမဟုတ်ဘူးဒါကြောင့်မို့ဘုန်းကြီးတို့ရိုးရိုးသူ့လူကိုယ်လူတာမင်ညအမျိုးဘာသာသာသနာကိုမြင့်တင်နိုင်တဲ့တားတယောက်သမီးတယောက်မွေးဖွားလာတာမဟုတ်ပါဘူးဆိုရင်တားယန္တာတင်မီယန္တာမွေးဖွားလာတဲ့လူကြွေးကြော်နေဖို့မွေးနေပွေးရေးလုံနေဖို့မသင့်တော်ပါဘူးဒီလိုအိဗယ်မျိုးပြောတာပါအဲ့တော့လူလောကကြီးဒုက္ခပေးဖို့ရောက်လာတဲ့ပုဂ္ဂိုလ်တယောက်မွေးဖွားလာတယ်ဆိုရင်တော့ဒါပြောစရာကိုမလိုတော့အဲ့တော့ဘုန်းကြီးတို့ဒါကိုကောက်ချက်ကြရင်တန်ဖိုးမြင့်လူသားဆိုတာဘာကိုပြောတာလဲဆိုရင်ကိုမွေးဖွားလာတဲ့အတွက်ကိုရက်ရွာကိုပတ်ဝန်းကျင်ကိုကိုအကြောင်းပြုပြီးတော့အမျိုးဘာသာသာသနာကိုကိုမိခိုနေတဲ့ပုံကိုယ်ဒီအကျဉ်းစာရိတ္တမြင်မလာအောင်စိတ်တည်းမြင်မလာအောင်ဒုက္ခရောက်နေတဲ့ပုံကိုယ်ဒီချမ်းသာလာအောင်စိတ်တည်းအောက်တန်းကျနေတဲ့ပုံကိုယ်ဒီစိတ်တည်းမြင့်မြတ်လာအောင်ဆောင်ရွက်နိုင်တဲ့ပုံကိုယ်ကသာတန်ဖိုးမြင့်တဲ့လူသားပါတဲ့ဒီလိုမှမဟုတ်ပဲနဲ့ကိုချမ်းသာဖို့အတွက်တန်ခါတည်းဆိုရင်ကိုပုံကြည့်ဖို့အတွက်လှုပ်ရှားပြီးတော့ပြန်တော်မူသွားတယ်သုံးဖို့လူဆိုရင်တည်သွားတယ်ဒီလိုပုဂ္ဂိုလ်မျိုးကိုတော့တာယရဏတယောက်မွေးဖွားလာတယ်လို့မချီကျူးလောက်ပါဘူးတမီးယရဏတယောက်မွေးဖွားလာတယ်လို့မချီကျူးလောက်ပါဘူးလို့ဒီလိုအိဗယ်မျိုးပြောတယ်ပေါ့ဒါကဘုန်းကြီးတို့ဟိတောပရိသမှာလာတဲ့ဇာတ်ကိုတောင်မြို့မာကန္တောင်ဆရာတော်ကြီးကသူရဲ့တဘွားတန်တရာအထုပ်ပတိနေတန်းမှာရေးသွားတဲ့စကားလေးတွေဘုန်းကြီးတို့ဒါကိုထောက်ချင်းအားဖြင့် ယနေ့တဂါကြီးဦးချစ်တို့တဂါကြီးဦးထွန်းဝင်းတို့မိုက်တော်များမိရဲ့မျိုးဆက်တွေသာသမီတွေတဂါကြီးဦးချစ်တို့မိုက်တော်ခင်စင်ရဲ့မျိုးဆက်သာသမီတွေမိမိတို့အနေနဲ့တိုက်ကြတော့မြေရတော့ဘုန်းကြီးကိုလှူဒန်းလိုက်တာပါပဲဒါမှလို့ဘုန်းကြီးရဲ့ကိုချိုးသုံးမှလားမဟုတ်ပါဘူးအ ਨੇ ဆုံးဘုန်းကြီးတို့အဆောင်ပြင်းဖို့နောက်တခါစာဥစာရန်ဒီပရိဘောဂရရဲ့တို့ဒီစာကြီးတက်ကြီးလေပက်နိုင်မှုပရိသာပင်သိမ့်တရားလောက်စသည်ဖြင့်ဒါတွေကိုဘုန်းကြီးကနေပြီးတော့ပံ့ပိုးပြီးတော့သိမ့်300လောက်တော့အ ਨੇ ဆုံးကုန်မယ်လို့မှန်းဆရတာပေါ့အဲ့တော့ဒီလိုမှန်းဆပြီးတော့ဒီလိုလှုပ်လိုက်တဲ့အတွက်ရက်ရွာမှာဒီစာကြီးတက်ကိုအကြောင်းပြုပြီးတော့ဆိုပေတင်နေတဲ့ပုဂ္ဂိုလ်တွေသူတော်ကောင်းဖြစ်သွားမယ်။ကြောင်းသားကြောင်းသူတွေဒီစာကြီးတက်ကိုသုံးပြုပြီးတော့ဘဝမှာရည်မှန်းချက်ကြီးကြီးနဲ့မြင့်တက်သွားမယ်။တချို့လည်းပဲသာသနာပေါင်းရောက်လာပြီးတော့သာသနာအတွက်ကိုကျိုးမဖက်ဖဲနဲ့သုံးကြတဲ့တရားဟောပုဂ္ဂိုလ်တွေတရားပြတဲ့ပုဂ္ဂိုလ်တွေစာသင်စာချလုပ်တဲ့ပုဂ္ဂိုလ်တွေပေါ်ထွက်လာမယ်ဆိုရင်ဒါတဂါကြီးဦးချစ်တို့မိသားစုတဂါကြီးဦးထွန်းဝင်းတို့မာကြီးတော်များမိတို့တဂါကြီးဦးချစ်တို့မာကြီးတော်ခင်စင်းတို့မိသားစုတွေပကတူပနိတိယတတိနဲ့ကုသပါရမီတွေတိုးပွားနေတာကိုယ့်ကိုယ်ကြောင်းပြုပြီးတော့အမျိုးဘာသာသာသနာကြီးဟာကိုမရှိလည်းပဲတိုးတက်နေမှာဒါသီပင်တန်ဖိုးရှိတဲ့လူသားတန်ဖိုးမြင့်တဲ့လူသားဆိုတာဖြစ်သွားတာဒါလေးကိုဘုန်းကြီးကပြောချင်တာအဲ့တော့ဘုန်းကြီးတို့ဖရာရှင်ရဲ့ဂုဏ်တော်တွေကိုရှစ်ခိုးပူဇော်တဲ့အခါမှာဘုန်းကြီးတို့အဘိဓမ္မထသင်္ခါကျမ်းဆိုတာရှိတယ်ပေါ့အဘိဓမ္မထသင်္ခါကျမ်းဆိုတာကိုရင်လေးတွေသင်နေတဲ့သင်္ချိုကျမ်းကိုပြောတာအဲ့ထဲမှာတမ္မာတံဗုဒ္ဓမာတူလံသာသတ္တမဂနုတ္တမံအဘိဝါရိယပါတိတံအဘိဓမ္မထသင်္ခါမြတ်စွာဘုရားနဲ့တကွာတရားတန်ခါယတနာသုံးပါးကိုရှင်းခိုးတဲ့ကာတာလေးအဲ့မှာတိကာဆရာကြီးကဘာဖွင့်ပြလဲဆိုတော့တမ္မာတံဗုဒ္ဓံအတုလံဆိုတဲ့နှစ်ပုဒ်နဲ့မြတ်စွာဘုရားကိုချီးကျူးထောမနာပြုတာအကြောင်းနဲ့ပြည့်စုံခြင်းအကျိုးနဲ့ပြည့်စုံခြင်းတတ္တဝါတွေရဲ့ကောင်းကျိုးကိုဆောင်ရွက်ခြင်းနဲ့ပြည့်စုံခြင်းဒီဂုဏ်တွေနဲ့ချီးကျူးထောမနာတာပါတဲ့ဒီပါဠိနှစ်ပိုက်နဲ့အဲ့တော့မြတ်စွာဘုရားကိုရှေးဆရာတော်ကြီးရှင်းခိုးပူဇော်တဲ့အခါချီးကျူးထောမနာတဲ့အခါမှာနံပါတ်၁ဟေတုတံပရာဖះရှင်ဟာအကြောင်းတရားနဲ့ပြည့်စုံတယ်တဲ့နံပါတ်၂ဖလတံပရာအကျိုးတရားနဲ့ပြည့်စုံတယ်နံပါတ်၃တတ္တုပါကာရတံပရာတတ္တဝါရီရဲ့ကောင်းကျိုးကိုဆောင်ရွက်ခြင်းနဲ့ပြည့်စုံတယ်တဲ့ဒီပြည့်စုံခြင်း၃ပါးနဲ့ပြည့်စုံတဲ့မြတ်စွာဘုရားကိုရှစ်ခိုးပူဇော်ကြတော့ပြီးတော့ချီးကျူးထောမနာသွားကြတာဒါလေးကိုတံပိုးမြင့်လူသားဆိုတာနဲ့ဆက်ဆက်ပြီးတော့နားလည်အောင်ဘုန်းကြီးနည်းနည်းလေးဆက်ပြောပေးဦးမယ်ဘုန်းကြီးတို့မြတ်စွာဘုရားဟာဟေတုတံပရာအကြောင်းတရားနဲ့ပြည့်စုံတယ်တဲ့အကြောင်းတရားနဲ့ပြည့်စုံတယ်ဆိုတာဘုန်းကြီးတို့သူမိတာဘဝဒီပင်ကရာဘုရားရှင်လက်ထက်မှာတတ္တဝါတွေဒုက္ခရောက်နေတာကိုတနာတဲ့မဟာကရုဏာဖြစ်ခဲ့တယ်မဟာကရုဏာဖြစ်ခဲ့တဲ့အတွက်ကိုရရှိမဲ့ရတ္တမရတ္တဖို့နိဗ္ဗာန်ချမ်းသာကိုစွန့်လွတ်ပြီးတော့ပါရမီတွေဖြည့်ခဲ့တယ်တခါတည်းရင်အသက်စွန့်ဖြည့်ခဲ့တခါတည်းရင်ခန္ဓာကိုယ်တွေအင်္ဂါတွေကိုစွန့်လွတ်ပြီးတော့ဖြည့်ခြင်းခဲ့တခါတည်းရန်သားတော်သမီးတွေကိုစွန့်လွတ်ပြီးတော့ဖြည့်ခြင်းခဲ့အဲ့တော့တတ္တဝါတွေကိုတနာတဲ့မဟာကရုဏာတော်မဟာကရုဏာတော်ကိုကြောင်းပြုပြီးတော့အသက်ပေါင်းများစွာကိုစွန့်ပြီးတော့ဖြည့်ခြင်းခဲ့တဲ့ပါရမီကုသိုလ်တွေဒါတွေကမြတ်စွာဘုရားရှင်ရဲ့အကြောင်းတရားနဲ့ပြည့်စုံခြင်းနဲ့မြတ်စွာဘုရားဖြစ်လာတာအချောင်ဖြစ်လာတာမဟုတ်ဘူးပါရမီတွေကုသိုလ်တွေအကြောင်းတရားတွေနဲ့ပြည့်စုံလို့ဖြစ်လာတာတဲ့ဒါကိုမှန်းပြီးတော့ရှင်းခိုးတာနောက်တကဘုန်းကြီးတို့ဖလတံပရာဖလတံပရာပါရမီတွေဖြည့်ခဲ့တော့ဘုရားဖြစ်တဲ့ကဘာဖြစ်လဲအရတမဉ္ဇဉ်သဗ္ဗညုတဉ္ဇဉ်အာလုံးကိုတည်တဲ့ဉာဏ်ကြီးကိုပိုင်ဆိုင်ခွင့်ရသွားတယ်လောဘဒေါသစတဲ့ကိလေသာတွေကိုဝါဒနာနဲ့တကွာအမြင့်ပြက်ပယ်ဖြတ်နိုင်ခဲ့တယ်နောက်ပြီးတော့တကုအာနုဘောဘုံတကုအာနုဘောနဲ့ပြည့်စုံတယ်နောက်ပြီးတော့ရူပကာယတံပရာရုပ်အဆင်းရလည်းပဲဘယ်လူနဲ့မှမတူအောင်အမတန်မှတပ်ပယ်တော်မူတယ်တဲ့ဒါကအကျိုးတရားနဲ့ပြည့်စုံတာအကျိုးတရားနဲ့ပြည့်စုံနေဆိုတာအချောင်ရတာမဟုတ်ပါရမီတွေဖြည့်ခဲ့လို့ဉာဏ်တော်အဖြစ်လေးပဲအကြီးကျယ်ဆုံးတပ်ပယ်ညွတ်တဲ့ဉာဏ်ကိုပိုင်ဆိုင်တယ်ကိလေသာလောဘဒေါသလည်းကင်းစင်တယ်တကောအနုဘောနဲ့လည်းပဲပြည့်စုံတယ်ရုပ်ဥပ္ပရိအဖြစ်လေးပဲအမတန်မှတပ်မယ်ချောမောတယ်တဲ့ဖျားဖြစ်သွားတယ်ပေါ့ဆိုလိုတာကဖျားဖြစ်ပြီးတော့တပ်ပယ်ညွတ်တဲ့ဉာဏ်အကြီးကျယ်ဆုံးဉာဏ်ပိုင်ရှင်ကြီးဖြစ်သွားခဲ့တယ်ဒါကအကျိုးတရားနဲ့ပြည့်စုံတာအဲ့တော့ဘုန်းကြီးတို့ဒီနေရာမှာစဉ်းစားကြည့်လိုက် မြတ်စွာဘုရားဟာပါရမီဖြည့်ခဲ့တယ်ဖရားဖြစ်တယ်ဖရားဖြစ်ယုံနဲ့တတဝါတွေရဲ့အနိုင်မဲ့ယေရှုရှင်ဖြစ်ပြီလားဒါလေးစဉ်းစားစရာကောင်းတယ်အဲ့တော့ဖရားဖြစ်ယုံနဲ့ဘုန်းကြီးတို့ဖရားဖြစ်ပြီးတဲ့အခါမှာလူတွေနဲ့ဒီပြင်မာတွေပူဇော်တဲ့ကျောင်းကြီးတွေကိုတရင်သုံးစာကောင်းကြီးတွေကိုဖုံးပေးသင်္ကန်းကောင်းကောင်းကြီးတွေကိုဝတ်အများကျိုးကိုမဆောင်မင်းနဲ့ဖရားဖြစ်ယုံတတ်တတ်နဲ့ဖရားဖြစ်အောင်ကျင့်တယ်ဖရားဖြစ်လာတယ်ဒါလောက်နဲ့ဖရားရှင်ကိုယ်တော်မြတ်ဟာအနိုင်မဲ့ယေရှုရှင်ဖြစ်ပြီလားလူသားတွေရဲ့အနိုင်မဲ့ယေရှုရှင်ဖြစ်သွားပြီလားမဖြစ်ပါဘူးဘာဖြစ်လို့လူတွေကယနေ့ထိမျက်စွာဖရားကိုယနေ့ချိန်ထိဖရားဆိုတဲ့တန်လေးကြားရင်လက်အုပ်ချီးပြီးတော့ရှ िख ုပူဇော်ကြအနိုင်မဲ့ယေရှုရှင်ဖြစ်နေဘာဖြစ်လို့ကြော့နေကြတာလဲဆိုတော့တတ္တုပကာရတံပရာတဲ့မျက်စွာဖရားကတတ္တဝါတွေပေါ်မှာအကျိုးစီးပွားလိုလားတဲ့မေတ္တာတရားကရုဏာတရားနဲ့ပြည့်စုံတယ်ကိုယ်ပေါ်မှာယံလုတ်တဲ့အရှင်ဒီဝရဘောလဲယံမတုံ့ပြန်မဲနဲ့ပိစိကဗုဒ္ဓယန္တာဖြစ်အောင်ကူညီခဲ့တယ်အင်္ဂုလိမာလာတို့လိုငရဲအမေဟိုတက်ပြီးတော့ငရဲကြမဲ့ပုဂ္ဂိုလ်မျိုးကိုယန္တာဖြစ်အောင်ဘုရားရှင်ဟာကူညီခဲ့တယ်အဲ့တော့တတ္တဝါတွေရဲ့အပေါ်မှာကောင်းကျိုးလိုလားတဲ့စိတ်တက်ဘုရားရှင်မှာရှိခဲ့တယ်အဲ့ဒီကောင်းကျိုးလိုလားတဲ့စိတ်တက်ရှိတဲ့အလျောက်ပရိနိဗ္ဗာန်ဆံမဲ့나이ပိုင်းအလိုထိတတ္တဝါတွေကိုဘုန်းကြီးတို့ဘုရားရှင်ပရိနိဗ္ဗာန်ဆံကနေမှာယောဂဝိညာဉ်တွေခံစားပြီးလူသားဖြစ်တော့အာရင်တွေခြုံရင်းသွားပါတယ်။ဒါမှလို့မြတ်စွာဘုရားဟာသူဗတ္တပရပိုက်ကိုပရိနိဗ္ဗာန်ဆံကနေထိနိဗ္ဗာန်ချမ်းသာကိုရောက်အောင်တရားဟောခဲ့တယ်လက်လာပါလူချင်းလို့မဟုတ်ဘူးဘုန်းကြီးချင်းလို့မဟုတ်ဘူးနာမည်ကြီးချင်းလို့မဟုတ်ဘူးခုဘုန်းကြီးတို့မြတ်စွာဘုရားဟောကြားခဲ့တဲ့တရားတော်တွေကိုအကြောင်းပြုပြီးယနေ့နှစ်ပေါင်း2500ကျော်တဲ့အထိတတ္တဝါတွေဟာတရားကျင့်ခွင့်ရတယ်တရားရှုမှတ်ခွင့်ရတယ်ကိလေသာကင်းအောင်ကြိုးစားခွင့်ရတယ်တရားလုပ်တဲ့အတွက်အပေတကားတွေပိတ်ကုန်တယ်နှစ်ပြည့်ရောက်တယ်တချို့စွန့်နိုင်ရင်မဖို့နိဗ္ဗာန်ထိမျက်မှောက်ပြုသွားတယ်အဲ့တော့မြတ်စွာဘုရားဟာပရိနိဗ္ဗာန်ဆံတဲ့နေ့ထိ나이ပိုင်းလို့ထိတတ္တဝါတွေရဲ့ကောင်းကျိုးကိုဆောင်ရွက်ခဲ့တယ်ရန်သူဖြစ်တဲ့အရှင်ဒေဝရတ်တို့အပေါ်မှာသားတော်ရာဟုလာလိုပဲကောင်းကျိုးလိုလားတဲ့စိတ်နဲ့ဆောင်ရွက်ခဲ့တယ်အင်္ဂုလိမာလာတို့အပေါ်မှာပင်ပန်းခံပြီးတော့ငရဲကြမဲ့အနေထားအနေကဲတင်ပြီးတော့ယန္တာဖြစ်အောင်တရားတွေဟောပြခဲ့တာအဲ့ဒါတတ္တဝါတွေရဲ့ကောင်းကျိုးကိုဆောင်ရွက်တာပါအဲ့တော့ဒီလိုတတ္တဝါတွေရဲ့ကောင်းကျိုးကိုဓမ္မစကြာတရားဟောတဲ့နေရာစပြီးတော့ပရိနိဗ္ဗာန်ဆံတဲ့နေ့ထိမနေမနာကြိုးစားပြီးတော့တတ္တဝါတွေရဲ့ကောင်းကျိုးကိုဆောင်ရွက်ခဲ့လို့ဘုရားရှင်ကအနိုင်မဲ့ယေရှုရှင်အတူမရှိတဲ့မြတ်ဗုဒ္ဓဆိုပြီးတော့ယနေ့ချိန်မှာရှ िख ိုးကြပူဇော်ကြတယ်အဲ့တော့ဆိုလိုတာကဖျားဖြစ်အောင်ပါရမီဖြည့်တယ်ဖျားဖြစ်သွားတယ်ဖျားဖြစ်ပြီးတော့ဇိမ်ခံနဲ့ဖျားဖြစ်သွားတယ်ဆိုရင်ဘယ်သူမှတလောက်ကြီးဖျားရှင်ပေါ်မှာတတားပြီးတော့ရှ िख ိုးပူဇော်ပြီးအနိုင်မဲ့ယေရှုရှင်ဖြစ်နေရှ िख ိုးပူဇော်မှာမဟုတ်ပါဘူးခုတော့မြတ်စွာဘုရားကိုလူနဲ့ပြန်မှာတတ္တဝါတွေကနှစ်ပေါင်း2500ကျော်တဲ့အချိန်ထိဖျားဆိုပြီးတော့လှုပ်လေချီပြီးတော့ဖျားရှင်နဲ့ဆက်ပြီးတော့ကြီးညိုကြရှ िख ိုးကြပူဇော်ကြတာဟာတတ္တဝါတွေရဲ့ကောင်းကျိုးကိုဆောင်ရွက်ခဲ့လို့ပါတဲ့ဒါဘုန်းကြီးတို့အတူယူရမယ်အချက်ပဲအဲ့တော့ဘုန်းကြီးတို့လူသားဖြစ်လာတယ်လူသားဖြစ်လာတယ်ပညာတတ်အောင်သင်တယ်ဒါအကြောင်းတရားနဲ့ပြည့်စုံခြင်းပညာတတ်ကြီးဖြစ်သွားတယ်ဆရာဝန်ကြီးဖြစ်သွားတယ်အင်ဂျင်နီယာကြီးဖြစ်သွားတယ်ဒါအကျိုးတရားနဲ့ပြည့်စုံခြင်းအဲ့တော့အကြောင်းအကျိုးနဲ့ပြည့်စုံပြီးတော့ကြိုးစားခဲ့လို့ဆရာဝန်ဖြစ်တယ်ကြိုးစားခဲ့လို့အင်ဂျင်နီယာဖြစ်တယ်ဒါမှမဟုတ်တတ္တပကာရတံပရာအများကျိုးကိုမဆောင်ရဘူးငါချမ်းသာဖို့ငါမိသားစုအဆင်ပြေဖို့ငါဆိုတဲ့စက်ဝိုင်းနဲ့ကနေမထွက်နိုင်ဘူး။ तू လှုပ်တဲ့မြလှုပ်ရှားတဲ့မြဒီကိုချမ်းသာဖို့ကိုစင်ပြေဖို့ဒီစိတ်နဲ့ပဲလှုပ်သွားတယ်ဆိုရင်ဒီပုဂ္ဂိုလ်ကတန်ဖိုးရှိတဲ့လူသားဖြစ်မလား။တန်ဖိုးမြင့်တဲ့လူသားလို့သတ်မှတ်နိုင်မလား။ဒါလေးဟာစဉ်းစားစရာကောင်းတဲ့အချက်။ဒါကြောင့်မို့ဘုန်းကြီးတို့ကိုတက်ထားတဲ့ပညာကိုပြန်ပြီးတော့ကိုတက်ထားတဲ့ပညာနဲ့ကိုရဲ့အမျိုးဘာသာသာသနာမြင့်တက်သွားအောင်ကြိုးစားရပါတယ်။ကိုတက်ထားတဲ့ဆရာဝန်ပညာနဲ့ဆင်ရဲသားတွေအတွက်ထိုက်တန်တဲ့ငွေကြေးကိုယူပြီးတော့မေတ္တာစေနာနဲ့အာလုံချမ်းသာအောင်ဆောင်ရွက်နိုင်ရပါတယ်။ငါချမ်းသာဖို့ငါမိသားစုဆင်ပြေဖို့ဆိုတဲ့ဒီစိတ်တာတက္ကာယဒိဋ္ဌိကိလေသာလွှမ်းနေလို့ရှိရင်ဒီပုဂ္ဂိုလ်ဟာသူ့အတူအကြောင်းနဲ့ပြည်စုံနဲ့ကြိုးစားတဲ့အကျိုးနဲ့ပြည်စုံနဲ့ဆရာဝန်ကြီးဖြစ်တဲ့အင်ဂျင်နီယာကြီးဖြစ်တဲ့သူ့အတူဖြစ်မယ်။သို့တော့တန်ဖိုးမြင့်တဲ့လူသားလို့တန်ဖိုးရှိတဲ့လူသားလို့တော့သူတော်ကောင်းတွေကမတတ်မှတ်ပါဘူး။ဒါလေးတွေဟာတတိထားစရာကောင်းတယ်။နောက်တစ်ခါဘုန်းကြီးတို့ငယ်ငယ်ဘဝပညာကြိုးစားတယ်စီးပွားရေးလုပ်နည်းတွေကြိုးစားတယ်ကြီးလာတော့ချမ်းသာတယ်တထေးဖြစ်သွားတယ်ဒီကိုချမ်းသာလာတဲ့ငွေကြေးကိုအကြောင်းပြုပြီးတော့ကို ကိုရဲ့ကိုရွာကိုစားတီရွာကိုမမြင့်တင်နိုင်ဘူးကိုကိုကိုွယ်တဲ့ကိုရဲ့ဘာသာကိုဘာမှမြင့်တင်မပေးနိုင်ဘူးသူ့ရဲ့ငွေကြေးချမ်းသာမှုဟာသူအဆင်ပြေဖို့သူ့မိသားစုအတွက်ဒီလောက်ကလေးဖြစ်ပါတယ်ဆိုရင်သူကသူမိုးထီအောင်ချမ်းသာနေပါစေဒီပုဂ္ဂိုလ်ဟာတန်ဖိုးမြင့်တဲ့လူသားတန်ဖိုးရှိတဲ့လူသားလို့သူတော်ကောင်းတွေကမတတ်မှတ်ပါဘူးနောက်တစ်ခါယာရုအနာပိုင်းလေဒီတိုင်းပဲသူကြိုးစားခဲ့တယ်ပညာတော်တယ်တစ်ချိန်မှာနိုင်ငံမှာထိပ်တန်းပုဂ္ဂိုလ်ကြီးဖြစ်သွားတယ်သူရဲ့ယာရုအနာသူ့အတွက်သူချမ်းသာဖို့အတွက်ဖြစ်တယ်နိုင်ငံအတွက်ထဲမတွက်ဘူးပြည်သူတွေအတွက်ထဲမတွက်ဘူးဆိုရင်ဒီပုဂ္ဂိုလ်ကသူ့အတူယာရုတွေမိုးထီအောင်မြင့်နေပါစေတန်ဖိုးရှိတဲ့လူသားလို့မခေါ်နိုင်ပါဘူးနောက်ဆုံးဘုန်းကြီးတို့ဖရာရှင်ကိုတော်မြတ်တော်မှဖရာဖြစ်အောင်ပါရမီဖြည့်တယ်ဖရာဖြစ်တယ်ဒီလောက်ကလေးနဲ့ရက်သွားပြီးတော့ပြိဋိဘံဆန်သွားမယ်အများကျိုးကိုတရားတွေမဟောခဲ့ဘူးပိဋကတ်တွေခြံမထားခဲ့ဘူးနိဗ္ဗာန်ရောက်ကြောင်းကျင့်စဉ်နေတဲ့လူသားတွေကိုကြိုးမပြုတ်ခဲ့ပါဘူးဆိုရင်အနိုင်မဲ့ယေရှုရှင်ဆိုတဲ့တန်ဖိုးမဖြတ်နိုင်တဲ့ပုဂ္ဂိုလ်မြတ်ကြီးဖြစ်ဖို့ရမလွယ်ပါဘူး။ဒါကြောင့်တန်ဖိုးရှိတဲ့လူသားတန်ဖိုးမြင့်တဲ့လူသားဆိုတာကိုယ့်ကိုယ်ကြောင်းပြုပြီးတော့ကိုယ့်ရဲ့ကိုယ်ရွာကိုယ့်ဘာသာကိုယ့်သာသနာကိုငါဘယ်လောက်မြင့်တင်ပေးပြီးပြီလဲ။ငါ့ကိုယ်ကြောင်းပြုပြီးတော့အလုံးငါရဲ့မျိုးဆက်တွေစိတ်နေစိတ်ထားဘယ်လောက်မြင့်သွားပြီလဲ။ကိုယ်ကိုယ်တိုင်ကောင်းတယ်လို့ကိုယ့်ပဝန်းကျင်ကိုတက်နိုင်တယ်လို့ကောင်းအောင်ပြုပြင်နိုင်မှတန်ဖိုးရှိတဲ့လူသားတန်ဖိုးမြင့်လူသားဆိုတာဖြစ်တယ်ဆိုတာဘုန်းကြီးတို့ဘုရားရှင်ရဲ့ဖြစ်တော်စဉ်ကိုကြည်ရင်လည်းပဲသိတာပါတယ်။ဒါကြောင့်မို့ဘုန်းကြီးတို့လည်းပဲတက်နိုင်တယ်မြတ်ဒီစာပေတွေကိုသိပြီးတော့ဒီကျင့်စဉ်တွေကိုသိနေတော့တက်နိုင်တယ်မြတ်ကြိုးစားရတာ။တန်ခါတော်ရှင်မြတ်တွေမှာလည်းပဲလူတွေထင်တာကကြတော့တရားဟောကောင်းတယ်ဘုံကံကြည်မာတယ်ကာယီတွေတိုက်ကြီးတွေနဲ့ပြည်စုံတယ်ဒါဆိုရင်အားကြကြတယ်ဒါတွေဟာတောင်မျိုးဆရာတော်ကြီးလို့အားကြစရာမဟုတ်ပါဘူးအဲ့တော့သူ့ရဲ့ဘုံကံကိုကြောင်းပြုပြီးတော့သူတရားဟောတရားပြတယ်စာချတဲ့ဘုံကံကိုကြောင်းပြုပြီးတော့ကိုမျိုးကိုဘာသာကိုသာသနာအတွက်ဘလောက်မြင့်တင်ပေးပြီးပြီလေဘုန်းကြီးတို့စာသင်တိုက်ထောင်နေဆိုရင်ကိုကိုကြောင်းပြုပြီးတပည့်တွေပညာတတ်တွေဘလောက်ပေါ်ထွက်သွားပြီလေစိတ်ထားကောင်းတဲ့တပည့်တွေဘလောက်ပေါ်ထွက်သွားပြီလေသာသနာအတွက်လှုပ်လှုပ်တဲ့တပည့်တွေဘလောက်ပေါ်ထွက်သွားပြီလေဒါတွေဒီတန်ဃာတော်ရှင်မြတ်တည်းအတွက်တန်ဖိုးမြင့်သလားမမြင့်ဘူးလားဆိုတာဒါတိုင်းတာစီဘုံကြီးယုံနဲ့နာမည်ကြီးယုံနဲ့ဒါတွေဟာတန်ဖိုးမြင့်တယ်လို့သတ်မှတ်လို့မရပါဘူးဒါကြောင့်တန်ဖိုးရှိတဲ့လူသားတန်ဖိုးရှိတဲ့ယဟန်တော်ဆိုတာကိုယ့်ကိုယ်ကြောင်းပြုပြီးကိုယ့်ရဲ့ဘာသာသာသနာကိုယ့်ကိုယ်မိခိုနေတဲ့ပုဂ္ဂိုလ်ရဲ့အသိဉာဏ်တွေမြင့်ပြီးတော့စာတပေတတိဖြစ်သာသနာအတွက်အကျိုးဆောင်နိုင်တဲ့ပုဂ္ဂိုလ်တွေဖြစ်ရည်ရွယ်အတွက်ကျိုးဆောင်နိုင်တဲ့ပုဂ္ဂိုလ်တွေဖြစ်ဒီလိုဖြစ်သွားမှတန်ဖိုးမြင့်လူသားဆိုတာဖြစ်ပါတယ်တဲ့ဒါလေးတွေဟာတတိထားစရာကောင်းတဲ့အချက်ကလေးတွေအဲ့တော့ဒါနဲ့တစ်ဆက်တည်းဘုန်းကြီးရည်ရွယ်ချက်လေးတွေဘုန်းကြီးယဟန်တကာကြီးဦးထွန်းဝင်းကိုတော့အများဆုံးပြောပြတယ်ပေါ့တကာကြီးကလည်းပဲတာရုခေါ်ခဲ့ပါတယ်အဲ့တော့ဘာလဲဆိုတော့ဒီရွာမှာမနစ်ကဘုန်းကြီးပညာရေးအတွက်မြတ်ဆက်ကြာပညာတော်သင်ကူညီထောက်ပံ့ရေးသင်ဆိုတာဘုန်းကြီးတည်ထောင်လိုက်တယ်ဘုန်းကြီးကျိုးအတွက်ဘာမှမပါပါဘူးအဲ့တော့ဘုန်းကြီးကသိန်းလေးရာမတည်ပြီးတော့လှူဒန်းလိုက်တယ်ကျန်တာတော့သူကသူလှူဒန်းတဲ့နဲ့ထင်လှူဒန်းကြလိမ့်မယ်အလှူတော့မခံပါနဲ့ဒါမျိုးတော့ပြောထားတယ်အဲ့တော့ရွာမှာတဝင်းမေးဝန်းချောင်းတက်ကတူ24ခု10တန်းအောင်လို့ဝင်ခဲ့လို့ရှင်အုပ်စု3စုခွဲပြီးတော့လာစဉ်ထောက်ပံ့ဖို့ဒါလေကိုတရားဟောရတဲ့အထက်ကဓမ္မပူဇာတွေကနေပြီးတော့ရက်သူရွာသားတွေတက်နေတယ်မြတ်ဘဝမြင့်တက်ကြပါစေဒီစိတ်နဲ့လှုပ်ခဲတာပါအဲ့တော့ငမြတရွာတဲ့ဖြစ်မှာဆိုလို့ငမြအထက်ကမှလိုက်တဲ့မိုးတောင်နဲ့ကြီးစတဲ့ကုန်းလေစတဲ့ရွာကဘသူပဲအောင်အောင်သူ့စင်တန်းမိရင်ထောက်ပံ့မယ်ကိုရွာတဲ့ဆိုရင်ရွာဆွဲတွေဖြစ်နေမှာဆိုတဲ့အတွက်ငမြအထက်ကနဲ့တတ်မှတ်ပေးခဲ့တယ်ပေါ့ဒါဘာလို့တာလဲဆိုတော့ကိုလည်းပဲကိုလှူထားတဲ့နဝကံမှကိုသုံးကျင်တာပေါ့သို့တော့ကိုသုံးလိုက်တဲ့အတွက်ကိုကျိုးအတွက်သုံးလိုက်တဲ့အတွက်ဘာကျိုးရှိမှလဲအဲ့တော့ကိုကိုလှူထားတာတွေအားလုံးတရားဓမ္မတွေအကျိုးရှိပါစေဒီစိတ်နဲ့ရဲ့ရွာအတွက်ပညာရေးမြင့်တင်လိုက်တယ်အဲ့တော့သူတို့တက်ကတူတက်တဲ့နေရာမှာဒီပညာရဲ့ဒီငွေကြီးကိုအကြောင်းပြုပြီးတော့သူတို့ဘဝတွေရည်တည်နိုင်ပြီးတော့နောက်တစ်ချိန်ရဲ့ကျိုးရွာကျိုးသာသနာကျိုးတွေဆောင်ရွက်မယ်ဆိုရင်ဒီကုသိုလ်တွေဟာဘုန်းကြီးတို့ရဲ့ဦးဇင်းတို့ရဲ့ပကတူပနေတရားတက်တည်လိုက်ကျေးဇူးပြုလိုက်တဲ့ကုသိုလ်တွေဆိုပြီးကိုတမလွန်ဘဝရောက်တဲ့အထိဒါတွေဟာပါရမီကုသိုလ်ဖြစ်နေမှာပဲဒီလိုယုံကြည်ခြင်းနဲ့လုပ်ခဲ့တာခုနောက်တစ်ခုကလည်းပဲခုဒဂါကြီးဦးချစ်တို့ဒဂမကြီးတော်ပြင်းစင်တို့ဒဂါကြီးဦးထွန်းဝင်းဒဂမကြီးတော်မြတ်မင်းနဲ့သာသမီတွေတို့ခုစာကြီးတိုက်ဖြစ်နေဘုန်းကြီးလှူလိုက်တယ်ခုချိန်တော့စာကြီးတိုက်ပေါ့အဲ့တော့ဒီစာကြီးတိုက်ကိုဘုန်းကြီးကစောစောကပြောတယ်လို့ပေါ့ကိုကနေပြီးတော့ဘလောက်ကုန်ခံနိုင်ပြီးတော့ပြင်နိုင်မလဲဒီစိတ်နဲ့လှူခံခဲ့တာပါ ဒီတိုက်ပေါ်ကနေငါဘာကျိုးရမလဲဒီဟာလုံးဝမျောလင်းချက်လေမထားမျောလင်းလို့လေຢາກောင်းတဲ့အရာမဟုတ်ပါဘူးအဲ့တော့ဒီစာကြီးတိုက်ကိုအကြောင်းပြုသုံးပြုပြီးတော့အကြောင်းသားအကြောင်းသူတွေဘဝမြင့်တက်သွားမယ်ရက်သူရွာသားတွေအရက်တော့ထီးရီတော့ဆိုပေတေနာနေစာပေဝါဒနာပါပြီးတော့တဖြည်းဖြည်းနဲ့ဘဝမြင့်တက်သွားမယ်အဲ့တော့သူတော်ကောင်းစိတ်လေးတွေကဲရင်ပြီးတော့မိသားစုကိုစိတ်ချမ်းသာမှုပေးနိုင်မယ်ဒါဆိုလို့ရှိရင်တဂါကြီးဦးချစ်ဓမ္မကြီးဒုက္ခင်းစင်းတို့မိသားစုကဒီလိုငြိမ်းချမ်းမှုရအောင်ဥပနိတ္တယတတိနဲ့ပဋ္ဌာန်းလူကျေစုပြုလိုက်တာတခါကြီးဥထုံးဝင်ဓမ္မကြီးတော်များမိမိသားစုကပကတူပနိတ္တယတတိနဲ့ရက်ရွာပေါ်မှာကြီးပွားတိုးတက်အောင်ကျေစုပြုလိုက်တာဘုန်းကြီးတို့အနေနဲ့ရက်ရွာပေါ်မှာပကတူပနိတ္တယဥပနိတ္တယတတိနဲ့ငြိမ်းချမ်းမှုရအောင်လှုပ်လိုက်တာအဲ့ဒီအကျိုးတွေကိုမြင်ပြီးတော့ဘုန်းကြီးကရက်ရွာမှာဆိုးပေတည်နေတဲ့လူတွေစာကြည့်တိုက်ကိုအကြောင်းပြုပြီးတော့ငြိမ်းချမ်းကြပါစေမိသားစုတွေကိုဒုက္ခပေးတဲ့ပုံကိုယ်တွေနည်းကြပါစေမိသားစုကိုစိတ်ချမ်းသာမှုအနည်းဆုံးပေးနိုင်တဲ့ပုံကိုယ်တွေဖြစ်ကြပါစေစိတ်တည့်ရရမြင့်ကြပါစေဒီစိတ်နဲ့စာကြည့်တိုက်လုံမယ်ဆိုပြီးတော့ဒီရည်ရွယ်ချက်နဲ့လုပ်ခဲ့တာပါအဲ့တော့စာကြည့်တိုက်ရဲ့ကျေးဇူးလေးကိုဦးဇင်းနည်းနည်းလေးပြောပြအောင်မယ်ပေါ့ဒါမှအလုံးသောပုံကိုယ်တွေကစာကြည့်တိုက်ကဘလောက်တန်ဖိုးရှိတယ်လဲဆိုတာဒါလေးနားလည်သွားမှာတခါတဲ့အစင်းမြင့်အောင်လို့ဗုဒ္ဓစာပေတွေဓမ္မစာပေတွေထိတွေ့ခွင့်ရမယ်ဒီလိုတော့မျောလင်းလို့ဘယ်ရပါ့မလဲဘုန်းကြီးတို့သာသနာအံ့ဖွယ်၈ပါးထဲမှာသမုဒ္ဒရာရဲ့အံ့ဖွယ၈ပါးနဲ့တူတယ်ဆိုပြီးမြတ်စွာဘုရားဟောထားတာရှိတယ်။ဘာလဲဆိုတော့သမုဒ္ဒရာအံ့ဖွယ၈ပါးထဲမှာသမုဒ္ဒရာဆိုတာတဲ့။ယောက်ျားကြီးတွေကဘာကြီးတွေမရှိဘူးအစဉ်အတိုင်းလေးပဲနှဝန်းသွားပါတယ်တဲ့။ယောက်ဆိုတာမရှိဘူးတဖြည်းဖြည်းနဲ့နက်သွားတာ။ဒီလိုပဲဘုန်းကြီးတို့သာသနာမှာလည်းပဲချက်ချင်းလို့ချက်ချင်းမဖို့နိဗ္ဗာန်ရဒါမျိုးမဟုတ်ပါဘူးတဲ့အစဉ်အတိုင်းသီလတမာတိပညာမေတ္တာတရားဖျားရှိခိုးတရားရှုမဲ့ဒီလိုအစဉ်အတိုင်းကျင့်ပြီးမှနိဗ္ဗာန်ကိုမျက်မှောက်ပြုတာဒါသာသနာရဲ့အံ့ဖွယ်ပါဆိုပြီးသာသနာအံ့ဖွယ်ရှစ်ဖြာထဲမှာအခုချက်ချင်းလို့ခုမဖို့နိဗ္ဗာန်ရရမယ်ဒါမျိုးဆိုရင်တော့သာသနာအံ့ဖွယ်ပြတ်သွားမှာပေါ့မြတ်စွာဘုရားဟောတာပါသွားမှာပေါ့သမုဒ္ဒရာရဲ့ကံဟာတဖြည်းဖြည်းနဲ့နှဝန်းသွားတယ်လို့ပဲသာသနာမှာလည်းပဲတဲ့တဖြည်းဖြည်းနဲ့ကျင့်ကျင့်သွားရတယ်။သီလနဲ့တမာတိစိတ်တောင်းစိတ်မြဲလေးတွေတမာတိရနေပညာယုံနံသဘောကိုအမှန်တိုင်းသိအောင်ဝိပဿနာပညာအစဉ်တိုင်းနေ့စဉ်လူမှုရေးလို့စီးပွားရေးလို့ဈေးရောင်းဈေးဝယ်လို့တဖြည်းဖြည်းကျင့်ကျင့်သွားရင်လည်းတရားထုတ်တဲ့အချိန်မှာကိလေသာတွေဆိုတာကုန်သွားနိုင်တယ်။နေ့စဉ်ဘဝမှာတော့လောဘဒေါသတွေဖြစ်လို့တရားထုတ်မှချက်ချင်းမဖို့နိဗ္ဗာန်ရကျင်တယ်။ဒါကတော့ကွက်ကျော်ဖြစ်သွားနိုင်တယ်ပေါ့။ပါရမီတွေပြည့်လွန်းရင်တော့တမျိုးပေါ့။အဲ့တော့သာသနာအံ့ဖွယ်မှာအစဉ်တိုင်းကျင့်ရတယ်လို့ပဲစာပေမှာလည်းပဲဒီလိုသဘောပါပဲဘုန်းကြီးတို့ကိုယ်တိုင်လည်းပဲငငယ်ရကိုရင်ဘဝကြောင်းသားဘဝကာတွန်းဆိုင်သွားပြီးတော့ကာတွန်းလေးတွေငှားဖက်နောက်တခါဝတ္ထုစာအုပ်လေးတွေမဂ္ဂဇင်းလေးတွေငှားဖက်နောက်တခါစာပေတွေအစဉ်မြင်တာလေးတွေဖက်နောက်တရားထံမှာစာပေတွေဖက်ပြီးအစဉ်တိုင်းဒီလိုဖြစ်လာခဲ့ရတာပါအဲ့တော့ကိုယ်တိုင်ဒီလိုစာပေနဲ့ဖြတ်သန်းလာတော့ဘာကြိုးရလဲဆိုတော့ခုနပြောသလိုပေါ့ခုဘုန်းကြီးတရားဟောမလိုက်ပါဘူးဖြစ်နိုင်လို့ရှိရင်တရားပွဲတွေညင်းတာများပါတယ်အဲ့တော့နှီးစက်ရလေးတွေညာချင်းပြန်လို့ရတဲ့နေရာလေးတွေမလွဲတာမရှောင်တာလားလေးတွေလိုက်တယ်လိုက်ရလာတဲ့နဝကံမငွေကြီးကိုတင်ခိုင်းထားလိုက်တယ်အဲ့တော့ကိုယ်တိုင်မသုံးမဲနဲ့ရက်ရွာအတွက်လေယာဉ်သုံးလိုက်တယ်ကြောင်းတိုက်မှာအဲကြောင်းဆောက်တဲ့230လှူလိုက်တယ်ရေချိုးကန်ကုတီဆောက်တဲ့50လှူလိုက်တယ်ကို့အတွက်မချမ်းမဲနဲ့လှူပစ်လိုက်တယ်ဒါဘာဖြစ်လို့လဲလို့ဆိုတော့ဖျားရှင်ရဲ့ပိဋကစာပေတွေနဲ့ဒီလူမှုရေးစာပေတွေဖတ်လာတဲ့အခါမှာအမြင်ကျယ်ပြီးတော့ငါ့အတွက်ကားလေးဝယ်စီလိုက်ရင်ကောင်းမလားဒီစိတ်တွေမဝင်ဖြစ်တော့ဝင်ဖြစ်လည်းပဲဒါတွေကိုတွန်းလှန်နိုင်ပြီးတော့အများကျွတ်အတွက်သုံးနိုင်တာဒီစာပေကျေးဇူးတွေလို့ဘုန်းကြီးကဒီလိုပဲမြင်နေပေါ့တချို့ကတော့ပြောတယ်ရှင်ဖျားပါရမီရှိလို့ပါမဟုတ်ပါဘူးပါရမီဆိုတာသူ့အလိုလိုမရှိပါဘူးတဖြည်းဖြည်းနဲ့စီပူရတဲ့သဘောလေးတွေပါနောက်တစ်ခါဘုန်းကြီးဒီကြောင်းတိုက်ကိုတီထောင်လိုက်တယ်တီထောင်လိုက်တဲ့အခါမှာကြောင်တကားမရှိဘူးကြောင်တွေလိုနေတယ်ကြောင်လှူဒန်းနိုင်ပါသည်ဆိုင်ပုတ်ဘုန်းကြီးဘယ်တော့မှမချိတ်ခဲ့ပါဘူးလှူဒန်းသမဲ့သူမရှိဖြစ်တယ်လို့နေမယ်ဒါမျိုးလေးတွေကဘာလဲဆိုတော့စာပေခြေခံပြီးတော့လောဘတွေတည်တတ်နိုင်တယ်များနေအောင်လုပ်ပြီးတော့ဖြစ်တယ်လို့နေမယ်အဓိကစာသင်စာကြဖျောက်ပြုမေတ္တာပွားတရားရှိမှဒီအလုပ်တွေလုပ်ဖြစ်ဖို့လိုတယ်ကြောင်ဆောက်အောင်မကောင်းလည်းရတယ်ဒီစိတ်နဲ့ကြောင်ကြီးတွေဖြစ်ပေါ်လာအောင်အလူကန်ထွက်တာတို့အလူကန်စာရွက်တွေဖြန့်တာတို့ပဇက်ကနေပြီးတော့ထုတ်ဖို့ပြီးတော့ဝါရဖြန်းသားတို့ဘုံကြီးမလုတ်ခဲ့ပါဘူး။ဘာဖြစ်လို့မလုတ်တာလဲ။လုတ်ရင်ရမယ်ဆိုတာသိပါတယ်။သိပေမဲ့လို့မလုတ်တင်ဘူးဆိုတော့ စိတ်ကရှိနေတော့ဒီစာပေရဲ့ကျေးဇူးကြောင့်ဒီလိုစိတ်တွေသူများနဲ့မတူအောင်ဖြစ်ပြီးတော့ရိုးရိုးသားသားပဲလှုပ်ခဲ့တာဒါတွေဟာစာပေရဲ့အခြေခံစာပေဖတ်ပါများတော့အသိဉာဏ်ပွင့်လင်းလာတယ်ဒါလှုပ်တဲ့နဲ့အလုပ်လားမလှုပ်တဲ့နဲ့အလုပ်လားခွဲခြားပြီးတော့တည်သွားပါတယ်နောက်တစ်ခါကျောင်းမှာပထမကျော်တွေပြီးဝန်သားတွေအောင်းနေပူဇော်ပွဲကြီးကြီးရဲ့ကြီးတွေလှုပ်ပြီးတော့တရားဓမ္မတွေဖိတ်ပြီးတော့ဘလို့ပူဇော်တယ်ညာလို့ပူဇော်တယ်ဘုန်းကြီးမလှုပ်ပါဘူးဘာဖြစ်လို့လဲစာပေတွေဖတ်လာတဲ့ကဒါတွေဟာအဓိကမဟုတ်ဘူးဒါရီကလှုပ်တဲ့နဲ့လှုပ်လားမလှုပ်တဲ့နဲ့လှုပ်လားခွဲခြားပြီးတော့ကြည့်လိုက်တဲ့အခါမလှုပ်တာကောင်းပါတယ်ဒါလှုပ်တာဝပြပြောတာမဟုတ်ပါဘူးအဲ့တော့ဒီလိုသိဉာဏ်ကြီးရလာတာဘယ်ရရလာတာလဲဒီလောကီစာပေတွေကနေတဆင့်လောကုတ္တရာစာပေတွေကနေတဆင့်စာဖတ်ပါများပြီးတော့လာတဲ့အခါမှာလှုပ်တဲ့မလှုပ်တဲ့နဲ့လှုပ်လေးတွေခွဲခြားသိပြီးတော့ဘုံပကာသနာအတွက်မလှုပ်ဖြစ်တော့အကျိုးရှိမဲ့လှုပ်ကလေးတွေလှုပ်ဖြစ်တယ်တပည့်တွေကိုလည်းပဲပူဇော်ပွဲကြီးတွေမလှုပ်ဖြစ်တာနားလည်ပေးပါဒါမျိုးလေးတွေသူတို့နားလည်အောင်ပြောပြရတယ်ပေါ့ဒါတွေကဘာလဲဆိုတော့စာကြည့်တိုက်ကနေအခြေခံလာတယ်လို့မြင်တယ်တကယ်လို့များဒီစာကြည့်တိုက်တီထောင်လိုက်တဲ့အတွက်ဘုန်းကြီးတို့လို့ဒီလိုပေါ့အမြင့်ကြီးမဟုတ်တောင်မှဒီလိုစိတ်တက်လေးတွေပေါ်လာခဲ့ရင်ဘယ်လောက်များအကျိုးရှိမလဲဂုံပကာသနာတွေအတွက်ဘယ်လောက်ထိနေသွားမလဲငွေကုန်ကြေးကြတွေလူတွေပကာသနာအတွက်ကုန်ကြနေတဲ့ငွေကြေးတွေအကျိုးရှိတဲ့နေရာဘယ်လောက်ရောက်သွားမလဲတကယ်လို့ရောက်သွားခဲ့ရင်ဒီကုသိုလ်တွေကဘယ်သူကကျေးဇူးပြုလိုက်တာလဲဒကာကြီးဦးချစ်ဒကာမကြီးဒေါ်ခင်ဆင်းတို့မိဘဘိုးဘွားတွေတို့ဒကာကြီးဦးထွန်းရဲ့ဒကာမကြီးဒေါ်မြာမီမိသားစုတွေကကျေးဇူးပြုတာဆိုတာဒါလေးကိုကုသိုလ်စိတ်ဖြစ်အောင်ပြန်ပြီးတော့တွေ့တိုင်းတွေ့တိုင်းအပရစေနာပွားတတ်အောင်ဒါလေးတွေကိုပြန်ပြီးတော့ပျော်ပေးခြင်းဖြစ်ပါတယ်ဒါကြောင့်စာကြည့်တိုက်တန်ဖိုးဘယ်လောက်ရှိတယ်ဘယ်လောက်ရှိတယ်လို့ပြောလို့မရပါဘူးအဲ့တော့အကျိုးတရားဆိုတာမျက်စိနဲ့မမြင်ရပေမဲ့ဒီစာကြည့်တိုက်ကိုကြောင်းပြုပြီးတော့စိတ်နေစိတ်ထားလေးတွေတဒမီဘောမှာဇနီးဘောမှာဒုက္ခပေးနေတဲ့ပုဂ္ဂိုလ်တယောက်စာကြည့်တဲ့အကြောင်းပြုပြီးတော့အသိဉာဏ်လေးရသွားတယ်မိသားစုစိတ်ချမ်းသာသွားမယ်ဒီမိသားစုစိတ်ချမ်းသာတာတိမိမိတို့ရဲ့ကုသိုလ်နဲ့ဆိုင်တယ်ဆိုတာဒါလောက်ထိအသေးစိတ်တွေးပြီးတော့ဝမ်းမြောက်စေခြင်းလို့ပြောပြပေးခြင်းဖြစ်ပါဒါလောက်ဆိုရင်တန်ဖိုးမြင့်လူသားဆိုတာဘာကိုပြောတာလဲငွေကြေးချမ်းသာယုံနဲ့တန်ဖိုးမြင့်လူသားဖြစ်ပြီလားယာရုဟာနာကြီးယုံနဲ့တန်ဖိုးမြင့်လူသားဖြစ်ပြီလားဆရာဝန်အင်ဂျင်နီယာတွေဖြစ်ယုံနဲ့တန်ဖိုးမြင့်လူသားဖြစ်ပြီလားမဖြစ်သေးပါဘူးအဲ့တော့ဘာလဲဆိုတော့ဖျားရှင်တောင်မှာဖျားဖြစ်ယုံနဲ့နိုင်မဲ့ယေရှုရှင်မဖြစ်ပါဘူးတတ္တဝါရဲ့ကောင်းကျိုးကိုပရိနိဗ္ဗာန်စံတဲ့နေ့တည်းဆောင်ရွက်သွားမှအတူမရှိတဲ့ဖျားရှင်ကိုယ်တော်မြတ်အနိုင်မဲ့ဖျားရှင်နိုင်မဲ့ယေရှုရှင်ဆိုတာဖြစ်သွားတယ်လို့မိမိတို့လည်းမိမိတို့ရဲ့စီစဉ်ဥစ္စာမိမိတို့ရဲ့ဘွယ်ဒီဂရီမိမိတို့ရဲ့ယာတုမိမိတို့ရဲ့ပစ္စည်းဥစ္စာတွေကိုအသုံးပြုပြီးတော့ကိုယ့်ရဲ့ကိုယ်ရွာကိုယ့်ဘာသာကိုယ့်သာသနာကိုမြင့်တယောင်ကြိုးစားနိုင်တယ်များများကြိုးစားနိုင်လေတန်ဖိုးများများမြင့်လေနည်းနည်းကြိုးစားနိုင်လေနည်းနည်းတန်ဖိုးမြင့်လေလုံးဝမကြိုးစားဘဲနဲ့ငါအတွက်ငါချမ်းသာဖို့ငါမိသားစုအတွက်ဆိုပြီးတော့ဒီစိတ်ကလေးနဲ့ဘဝဆုံးသွားမယ်ဆိုရင်တန်ဖိုးမဲ့တဲ့လူသားတွေဖြစ်သွားနိုင်ပါတယ်ဒါလေးကိုသိစေခြင်းတဲ့အတွက်တန်ဖိုးမြင့်လူသားဆိုတဲ့လိုက်နာကျင့်သုံးစရာအနုမောဒနာဝမ်းမြောက်ဝမ်းသာကျင့်သုံးစရာတရားကိုဓမ္မလက်ဆောင်ပေးပါလေဒီတရားတော်ကိုနာယူပြီးတော့သူတော်ကောင်းများကဲ့သို့ကိုယ့်ကိုယ်ကိုတန်ဖိုးမြင့်ဖြစ်တဲ့လူသားများဖြစ်အောင်ကြိုးစားနိုင်ကြပါစေ။နောက်ဆုံးဘလောက်ထိမြင့်မလဲဆိုရင်မညံဖူညံဖြင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်သည့်အထိတန်ဖိုးမြင့်လူသားများဖြစ်အောင်ကိုစီကိုငါကြိုးစားအားထုတ်နိုင်ကြပါစေကုန်တည်း။ကဲအလုံးရေစက်ချအမြဝေချစို့။ရေစက်ခွက်လေးပဲလဲ။တွင်နေတယ်ဟုတ်ပြီ